အမေရိကန်သမ္မတဟောင်းဒိုနယ်ထရန့်အပေါ်ဆွဲဆိုထားတဲ့နိုင်ငံတော်လူညုံရေးဆိုင်ရာထိတ်တန့်လျှို့ဝှက်ဆွေရဆရန်တွေကိုမှန်မှန်ကန်ကန်မထင်းသိမ်းမှုဆွဲချက်မှုတွေနဲ့တရားခွင်ကိုလာမယ့်နှစ်မေလ20ရက်နေ့မှာစတင်မှာဖြစ်ကြောင်းဖလော်ရီဒါပြည်နယ်ဖို့ပီးယားစ်ခရိုင်တရားသူကြီးအဲလင်းခန်နွန်းကတောက်ကြနေမှာအမိချက်မှတ်လိုက်ပါတယ်ထရန့်ရဲ့ရှိနေတဲ့ဘက်ကတော့အခုလိုတရားယုံခြင်းရက်သတ်မှတ်လိုက်တာကိုမလုပ်ဖို့တောင်းဆိုခဲ့ပြီး2024ခုနှစ်နိုဝင်ဘာမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာမှယုံခြင်းသတ်မှတ်တင်ကြောင်းတောင်းဆိုခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲမှာ Republican သမ္မတလောင်းဖြစ်ထရန့်ကထိတ်ဆုံးတစ်ပြေးနေတာပါ။အခုလိုတရားခွင်ရက်ရှိသတ်မှတ်လိုက်တာကသမ္မတထရန့်နဲ့ရှိနေအဖွဲ့အစည်းနဲ့ရာဇဝတ်မှုဆွဲချက်တွေကိုဆက်လက်တိုက်ပွဲဝင်ဖို့ဖြစ်လာတယ်လို့ထရန့်ရဲ့ပြောရေးဆိုခွင့်ရှိသူတဦးက Reuters ဌာနကိုပြောပါတယ်။ထရန့်အမှုမှာဦးဆောင်စစ်ဆေးတရားစွဲဆိုတာနဲ့ထူးဆောင်စမ်းရေးမှု Jack Smith ရဲ့ယုံကပြောရေးဆိုခွင့်ရှိသူကတော့မှတ်ချက်ပေးပြောဆိုဖို့ညင်းပါတယ်။သမ္မတရာဒူးတောင်ဝန်အပြီးမှာနိုင်ငံတော်လုံခြုံရေးဆိုရဆရန်တွေကိုတရားမဝင်သိမ်းဆည်းမှုဒီမှတ်တမ်းတွေကိုပြန်လည်ရယူဖို့ကြိုးပမ်းတဲ့အစိုးရအရာရှိတွေကိုလိမ်လည်ပြောဆိုခဲ့မှုတွေနဲ့ထရန့်ကိုဇွန်လ၈ရက်နေ့ကစွဲချက်တင်ခဲ့တာပါ။ထရန့်ဘက်ကတော့စွဲချက်အလုံးမှာအပြည့်မရှိကြောင်းထွက်ဆိုထားပါတယ်။ဒါအပြင်2020သမ္မတရွေးကောက်ပွဲရှုံးနိမ့်မှုရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းမှုနဲ့ပတ်သက်ပြီးဂျူရီတရားသူကြီးရဲ့စစ်ဆေးမှုတစ်ခုမှာအဓိကအစစ်ဆေးခံဖို့အကြောင်းကြားတဲ့စာရဆောင်ရရှိထားကြောင်းလဲသမ္မတထရန့်ကပြောပါတယ်